ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပကအခက်အခဲတွေနဲ့နိုင်ငံတကာဆွဆွဲချက်တွေရဲ့ဒီကိစ္စရပ်တွေဖြေရှင်းဖို့အတွက်ဗဲလိုက်မှုကင်းတဲ့မီဒီယာသမားတွေကိုရခိုင်ပြည်နယ်ကိုဆေလွတ်ပေးဖို့လိုအပ်တယ်လို့လက်ရှိအချိန်မှာရခိုင်ပြည်နယ်တွင်သတင်းမှန်ကိုအစိုးရကိုယ်တိုင်ရရှိဖို့အခက်အခဲနေတယ်လို့ဖန်စီကန်ရိုက်တာသတင်းတော့တွေကပြောပါတယ်ရိုက်တာသတင်းတော့တွေကိုဒီကနေ့6ကြိမ်မြောက်ရုံးထုတ်စင်မှာပြောဆိုလိုက်တာပါတရားရုံးမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မိခါကတင်ပြပါမယ်
ရိုက်တာသတင်းဌာနကမြန်မာသတင်းသမား2ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့2ဦးကိုရုံးထုတ်ဆစ်ဆေးတဲ့ဒီကနေ့မှာတရလိုပြတပ်တွေ2ဦးကိုစစ်မေးခဲ့တာဖြစ်ပါတယ်တရခွင်ခိတ္တနားချိန်မှာရိုက်တာသတင်းတော့ကိုဝါလုံးက VOA သတင်းဌာနကိုပြောဆိုခဲ့တာမှာတော့လက်ရှိရခိုင်ပြည်ပခအတွင်းမှာအောက်ခြေကနေသတင်းတင်ပို့မှုတွေအားနည်းနေသလိုထိမ့်ချန်တင်ပို့မှုတွေကြောင့်အစိုးရဘက်ကသတင်းမှန်ရဖို့ခက်ခဲနေတယ်လို့ဆိုပါတယ်ပေါ်ထုတ်ရမယ့်သတင်းတွေများစွာရှိနေပြီးသတင်းမှန်တင်ပြနိုင်ဖို့ကြိုးစားတာမှာအခုလိုဖန်ဆီးခံခဲ့ရတာဖြစ်တယ်လို့ကိုဝါလုံးကဆိုပါတယ်။လက်ရှိရခိုင်ပြည်ပခတွေမှာအခက်အခဲတွေနဲ့နိုင်ငံတကာကဆွဆွဲနေတဲ့ကိစ္စရပ်တွေဖြေရှင်းနိုင်ဖို့အတွက်သတင်းသမားတွေကိုလွတ်လပ်စွာတွားရောက်သတင်းယူခွင့်ပေးဖို့အစိုးရကိုဖန်ဆီးခံသတင်းတော်ကိုဝါလုံးကအခုလိုတောင်းဆိုလိုက်ပါတယ်
။တရားရည်လက်ရှိအစိုးရကရရှိမှုအားနည်းပါတယ်။ပြန်ပြောတာမျိုးပါ။တရားရည်ပေါ်ထုတ်တာမျိုးပေါ်ရတဲ့ဒီလိုဆိုင်နေမှန်ကန်တဲ့သတင်းချက်တွေရရှိမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်ဒီကကြောချင်တာအခုလက်ရှိကျွန်တော်တို့ကျင်းထောင်ထဲမှာများစွာဟိုအချိန်တွေချုံးပြီးတော့တရားရင်ဆိုင်နေရတယ်ပေါ့နော်အဲ့တော့ဒီလိုပြိပစအခက်ခဲတွေကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့မီဒီယာရဲ့တော့ဗန်နိုင်းမှုကင်းတဲ့ကျွန်တော်တို့ဒီလွတ်လပ်တဲ့မီဒီယာသမားတွေကိုရခိုင်ပြည်နယ်မှာသွားပြီးတော့ဒီအောက်ခြေရာဖြစ်ပျက်နေတဲ့ကိစ္စတွေကိုနော်မှန်မှန်ကန်ကန်တင်ပြပေးဖို့အတွက်ကိုသူရနေအမြန်လို့ဆောင်ရွက်သိပါတယ်
ဖန်စီထိမ့်သိမ့်ခံထားရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမား2ယောက်ကိုအစိုးရကနိုင်ငံတော်လှုပ်ဝက်အဥပဒေနဲ့တရားစွဲထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်နေတဲ့အစီရင်ခံစာစာရွက်စာတမ်းတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကဖန်စီခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ဒီစာရွက်စာတမ်းတွေဟာတရားဝင်အများပြည်သူကိုဖော်ပြထားပြီးတဲ့အကြောင်းအရာတွေဖြစ်နေပြီးသတင်းစာတွေမှာပါဖော်ပြထားတဲ့အချက်တွေဖြစ်နေပါတယ်။ဒါအပြင်တရားခွင်အတွင်းအပြန်အလှန်မေးခွန်းထုတ်ရမှာတော့အမှုဖြစ်စဉ်တွေနဲ့ကွဲလွဲမှုတွေရှိနေတာတွေ့ရှိခဲ့ရတယ်လို့သတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုထားပါတယ်။
ကျွန်တော်ပြန်သူကြီးကျွန်တော်ပြောလို့ပဲသင်္ခန်းကြံရတဲ့ဆိုတော့ပုံစံမျိုးကတော့သူပေါ်ပေါက်တာပဲစပီးသမီးကတော့နော်ဒီကျိုးဝဲဆဲဆဲနေလို့ဒီနောက်ပြည့်ကတွေ့ရဆိုတော့ခံတာပါခံတဲ့ဆိုရင်လည်းငါကျွန်တော်ပြောလို့ပဲဒီကျိုးဝဲဆဲဆဲဆိုတဲ့အကြောင်းအရာမျိုးငါကြည့်ဘူးဒီအစိုးရသတင်းစာတွေကဒီစာရှင်းလင်းပြပြီးသားအကြောင်းအရာ
အမှုနဲ့ပတ်သက်ပြီးစစ်ဆေးဖို့တင်ပြထားတဲ့တရလူပြတပ်တွေဟာ25ဦးရှိနေတာကြောင့်အခုလိုတပ်တွေတဦးချင်းစီကိုတရင်တစ်ပတ်စီခွာချင်းနေမယ်ဆိုရင်အားလုံးစစ်ဆေးပြီးစီးဖို့အတွက်ကကြာအောင်မဲ့သဘောရှိနေပါတယ်တရင်တော့2ဦးဟာရဲတော်ဝင်ရှိသူတွေနဲ့ညသာစာရင်တွေ့ဆုံဖို့ထိတ်ကြားခံရပြီးရဲ့နောက်မှာတော့အဲ့ဒီချိန်းဆိုထားတဲ့ညမှာပဲဖမ်းဆီးခံခဲ့ရတာဖြစ်တဲ့အတွက်တမင်အကွက်ချဖမ်းဆီးခဲ့တာဖြစ်တယ်လို့ပြောဆိုနေကြပြီးဖမ်းဆီးခံထားရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချဝင်ခံခိုင်းတာရှိခဲ့တယ်လို့ဖမ်းဆီးခံသတင်းတောက်တွေကတော့ဆိုထားပါတယ်။လာမယ့် match လ9ရက်နေ့မှာထပ်မံယုံချင်းခေါ်ယူစစ်ဆေးသွားဖို့ရှိပါတယ်ရှင်။